မြန်မာရေးဟာရှုပ်ထွေးပြီးဖြည့်ရှင်းမှုအချိန်ကြာလိမ့်မယ်လို့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံလက်ကျောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့မြန်မာအရေးအထူးကိုယ်စားလှယ်ဖရော့ဆိုခွန်ကပြောပါရယ်နေရကြမြန်မာနိုင်ငံခီးစဉ်ပြီးဒီကနေ့ကမ္ဘောဒီးယားနိုင်ငံပြန်ရောက်ပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဖရော့ဆိုခွန်ကအဲ့လိုပြောတာပါမြန်မာအကြက်တဲကိုအာဆီယံအလှုပ်ကြောက်ဥက္ကဋ္ဌတက်တန်းတစ်ခုတည်းအတွင်းဒါမှမဟုတ်လက်ရှိအလှကြောက်ဥက္ကဋ္ဌတက်တန်းတွင်ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါရယ်ဒါပေမဲ့သူရဲ့အခုခီးစဉ်တွင်ကနဦးတိုးတက်မှုလေးတချို့ရခဲ့တယ်လို့တော့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးလက်ဖြစ်တဲ့ဖရော့ဆိုခွန်ကသတင်းထုတ်တွေကိုပြောပါတယ်။အော်စတြေးလျစီးပွားရေးပညာရှင်ရှောင်းထောင်းလွင်အပါအဝင်ထိန်းသိမ်းထားသူတွေကိုလွှတ်ပေးဖို့တိုက်တွန်းခဲ့တယ်လို့ဖရော့ဆိုခွန်ကပြောသလိုစစ်ကောင်စီကထိန်းသိမ်းထားတဲ့ဒေါ်ဆန်းစုကြည်အပါအဝင်တခြားထိန်းသိမ်းထားသူတွေကိုတိုးခွင့်ပေးဖို့သူ့ရဲ့ပန်ကြားချက်ကိုနောက်မှစဉ်းစားမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့လည်းဖရော့ဆိုခွန်ကပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်တွင်စစ်စင်ရေးတွေမှာထိန်းသိမ်းသိမ်းလုပ်ဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာပြည်ပခန့်မှာပါဝင်ပတ်သက်နေသူအားလုံးဟာလက်ရှိအချိန်မှာစစ်ဆက်ညှိနှိုင်းကြဖို့မရဘဲဆက်ပြီးတိုက်ခိုက်ကြကြဖို့ပဲရတယ်လို့ဖရော့ဆိုခွန်ကပြောပါတယ်။အာဆီယံထူးကိုယ်စားလှယ်ပြည်ခန့်အခမ်းအနားပြီးတဲ့နောက်ပထမဆုံးအကြိမ်နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်အထူးကိုယ်စားလှယ်ဖရော့ဆိုခွန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီခန့်ဝန်ကြီးတွေအာဆီယံဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေအပြင်ပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီးဦးဆောင်တဲ့ပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်